ယူကရိန်းနိုင်ငံသားတွေအားလုံးရုရှားနိုင်ငံသားအဖြစ်လျှောက်ထားနိုင်တယ်လို့အမေတရက်ကိုရုရှားသမ္မတဗလာဒီမာပူတင်ကလက်မှတ်ရေးထိုးပြီးတနင်္လာနေ့မှာထုတ်ပြန်လိုက်ပါတယ်။အခုလိုရုရှားနိုင်ငံသားလျှောက်ထားနိုင်တဲ့အစီအစဉ်ကိုအရင်ကရုရှားထိန်းချုပ်ရာဒေသတွေဖြစ်တဲ့ဒုံညက်၊လူဟန့်၊ဇီပိုရီရှားနဲ့ဟက်ဆွန်ဒေသတွေအတွက်ပဲလုပ်ခဲ့တာဖြစ်ပါတယ်။အခုတော့ယူကရိန်းနိုင်ငံသားအားလုံးအတွက်ရွေပြီးလှုပ်တာပါဘယ်နှစ်ယောက်လောက်လျှောက်ထားမယ်ဆိုတာကတော့မသိနိုင်သေးပါဘူး2019ခုနှစ်တုန်းကဒုံညက်နဲ့လူဟန်ဒေသတွေမှာစတင်လှုပ်ဆောင်ခဲ့ပြီးနောက်2022ခုနှစ်ရောက်တဲ့အခါမှာခွဲထည့်ရေးသဘုံနဲ့ထိန်းချုပ်ရာဒေသတွေကလူဦးရေရဲ့18ရာခိုင်နှုန်းဟာရုရှားနိုင်ငံကူးလက်မှတ်ပတ်စပို့တွေရရှိခဲ့ပါတယ်မေလာထဲမှာတော့ဇီပိုရီရှားနဲ့ဟက်ဆွန်ဒေသတွေကိုပါတိုးချဲ့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ယူကရိန်းဘက်ကတော့မှတ်ချက်ပြုပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ